ယူကရိန်းကိုစီရေးအကူအညီဒေါ်လာ325သန်းပေးမဲ့အစီအစဉ်တစ်ခုကိုဗိုလ်ဒုနီကအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းမှာလက်နက်ကြီးအမြောက်တွေအမြောက်များသုံးပြီးစီရေးအချိန်ဆက်လက်ပြင်းထန်ဖို့ရှိနေလို့အခုပေးမဲ့အကူအညီတဲမှာအမြောက်ကြီးတွေနဲ့ Hamas လို့ခေါ်တဲ့ဒီရွှေရှားနိုင်တဲ့စွာအမြင့်တာလပြည့်ဒုံးကြီးတွေပါဝင်ဖို့ရှိတယ်လို့ဆိုပါတယ်။ဒါအပြင်တင်ကားဖြတ်ပေတင်းဒုံးကြီးတွေတင်ကားဖြတ်မိုင်းနေနဲ့တန်ကြက်ကာရင်ဖြက်လက်နက်တွေလည်းပါဝင်มาဖြစ်ပြီးဒါတွေကရုရှားမြေပြင်တပ်တွေကိုပြန်လည်တွန်းလှန်ဖို့လိုအပ်တယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဗိုလ်ဒုနီကကြေညာခဲ့တဲ့အကူအညီပေးရေးအစီအစဉ်ဟာကာကွယ်ရေးဌာနစီးရင်တဲ့ကစစ်လက်နက်ပစ္စည်းတွေကို36ကြိမ်မြောက်သမရကခွင့်ပြုချက်နဲ့ထုတ်ယူခဲ့တာလည်းဖြစ်ပါတယ်ယူကရိန်းတပ်တွေကပြင်းပြင်းထန်ထန်နဲ့တွန်းလှန်တိုက်ခိုက်နေလို့စစ်မြေပြင်မှာပိုပြီးအခြေအနေခိုင်မာလာသလိုရုရှားတပ်ဖွဲ့တွေအားနည်းရုပ်လျော့လာတဲ့အချိန်မှာပဲဒီယူကရိန်းအတွက်အခုလိုစီရေးအကူအညီအစ်စ်တွေကိုထပ်မံပေးခဲ့တာလို့အမေရိကန်အကြီးတန်းအရာရှိတူကလည်းပြောပါတယ်။ရုရှားဘက်ကတိုက်ပွဲတွေမှာဆက်တိုက်အဆုံးအရှုံးတွေများနေပေမဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအရေးပါလာတဲ့ဘက်မှုကတိုက်ပွဲတွေမှာတော့ရုရှားဘက်ကအမြောက်တွေလေကြောင်းတိုက်ခိုက်မှုတွေအချိန်မြင့်အသုံးပြုထိုးစစ်ဆင်နေတယ်လို့ယူကရိန်းမြေပြင်တပ်ဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောပါတယ်။ရုရှားတပ်တွေဟာဒီနှစ်အစောပိုင်းကအစ်စ်တပံထိုးစစ်စတင်ခဲ့ပေမဲ့လည်းရှေ့မရောက်ပဲတန့်နေခဲ့ပါတယ်။တခါယူကရိန်းဘက်ကလည်းကြီးမားကျယ်ပြန့်တဲ့နှွေဦးရာသီတံမြန်ထိုးစစ်တစ်ခုကိုလာမဲ့ရက်တွေဒါမှမဟုတ်ရက်သက်သက်ပတ်အတွင်းမှာပဲစတင်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။